ရရှိမြန်ရှင်ဒီသတင်းပတ်တွေ English American Style Gundam မှာပထမဦးဆုံးတင်ပြပေးမှာကတော့
Feel Your Oats
ဆိုတာပဲဖြစ်ပါတယ်စာလုံးကောင်းက F E E L Feel စံကြည့်တာဂိုင်းကြည့်တာ Y O U R Your သင်ရဲ့ O A T S Oats ကတော့ကျွန်တော်တရိဆန်တွေလေယာတရိဆန်တွေစားသုံးတဲ့အစာအပြင်အမေရိကန်နိုင်ငံသားတွေလည်းမနစ်စာနှိုးနယ်တွဲဖက်စားသုံးတဲ့စိုက်ပျိုးသီးနှံတမျိုးဖြစ်ပါလေ။ကျမတို့မြန်မာမှာတော့ကျွဲနွားစာအတွက်နံပါတ်တို့ဘာလို့လို့ပေါ့ရှင်။အဲပိုက်ပြေအောင်စားထားတဲ့မြင်းဆိုရင်မြူထူခုံပေါက်လို့ပေါ့။အဲ့ဒီလိုပါပဲလူတွေလည်းပိုက်ပြေအောင်စားရပြီဆိုရင်အကျဉ်တ်ကြီးအကျဉ်တ်ကြတာကျမအပါဝင်ဖြစ်ပါလေ။ဒါပေမဲ့လို့ Feel Your Oats Idiom အဒီဘေကနောက်တစ်မျိုးရှိပါသေးတယ်။အဲ့ဒါကတော့ဘဝင်မြင့်နေသူသူကိုယ်သူအရေးပါတဲ့သူအထင်ကြီးနေသူဖြစ်လူတကာလိုက်ဆရာလုပ်ဖို့ကြိုးစားနေသူကိုကြီးညွှန်းရမှာလေဒီ idiom ကိုအသုံးပြုပါလိမ့်ရှင်ခု Joshua ပြီးမဲ့ဥပမာမှာတော့သူဆရာသမားအစ်စ်အကြောင်းပြောပြထားတာဖြစ်ပါလိမ့်နားဆင်ကြည့်ကြရအောင
် Bill certainly feels his oats now that he's been promoted and tells the rest of us what to do Somebody ought to tell himHe needs to take it easy and be the same friendly guy he always was before he became our new boss.
Bill ga aku ya du to la ro de ke ko be tait bwe myin ni da. Chinaw ro dwe ko ba lu ya me nya lu ya me so da sia lou ni de. Tu ni ne ee ee si si ni pi tu chinaw ro sia tama a tit ma phit khin ga ni ke de atai khin min tat de lu tu lo be ni tin ne lu.ကျုပ်ရောက်ကပြောဖို့တင့်နေပြီထင်နေဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Bill certainly feels his oats now that he's been promoted and tells the rest of us what to do. Somebody ought to tell him he needs to take it easy and be the same friendly guy he always was before he became our new boss.
Feel your oats ဆိုတဲ့ idiom အသုံးကိုတင်ပြလို့ပြီးမှနောက်ဆုံးတင်ပြပြီးမှကတော့
Full of beans
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းကF U L L full ပြည်သည် O F off B E A N S beans ပဲစီတွေလို့လုံးောက်ထေးပေးရပါတယ်ဆိုလိုတာကပဲစီတွေအပြည့်ပေါ့ရှင်ပဲပင်ဟာအမေရိကတိုက်တွေမှာပောက်တဲ့အပင်ဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာရာတော်တွေမှာရောနေအိမ်ခြံတွေမှာပါစိုက်ပျိုးကြပါတယ်ကျမတို့မြန်မာနိုင်ငံမှာလည်းပဲပင်တွေအမျိုးမျိုးရှိတာတော်တော်ရှိများအသိပဲဖြစ်ပါတယ်ပဲဆိုင်ပရိုတင်းအသားဓာတ်ပါလို့အရှိတာလဲတော်ရရှိများအသိပါ။ဒါကြောင့်မို့ full of beans ဆိုတဲ့ idiom အသုံးနှုန်းကကြမာတာအရှိတာစိတ်ဓာတ်တက်ကြွတာကိုဆိုလိုပါလေ။ခု George Grove ပြီးမယ်ဥပမာမှာတော့အလုတ်ကြိုးစားလုံးနဲ့မိတ်ဆွေဂျိုးဟာအလုတ်ခွင်ကနေခွင့်ယူပြီးတနေရရမှာအပန်းဖြေအနားယူသင့်ပြီးဆိုတဲ့အကြောင်းပဲဖြစ်ပါလေ။နားဆင်ကြည့်ကြရအောင
်။ Joe looked so tired and worn out.He looked awful. Then his wife made him take 2 weeks off from work. And when he got back, he was full of beans, full of fresh energy, and looking like himself again.
Joe ko chi yara, tik ko pin ban, nwa ne ni bon po ro, myin no da ma kaung ma bu. Da chaung tu sani ga tu ko a lou ka ni, tadin na pa a na yu khai ni. Eh, tu pyan la ro, a ma a pye ne bo bya.အာတိတွေပြည့်လို့သူ့ငိုမူရင်းပုံပြန်ဖြစ်လာတယ်လေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ Joe looked so tired and worn out. He looked awful. Then his wife made him take 2 weeks off from work. And when he got back, he was full of beans, full of fresh energy and looking like himself again.
ဒီတင်ပါတွေသရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Feel your oats full of beans.
ဆိုတဲ့အသုံးတွေပဲဖြစ်ပါတယ်။နောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်